အမေရိကန်ပြည်သူဆိုမှကောလိပ်ကျောင်းဝင်ဝင်ရဖို့မမမကန်ကြိုးပမ်းခဲ့မှုနဲ့တရုတ်ကျောင်းသားလေးကိုဖမ်းဆီးလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောဆိုလိုက်ပါတယ်။ Massachusetts ပြည်နယ် Cambridge မှာရှိတဲ့ Hot နိုင်ငံတကာစီးပွားရေးကျောင်းသူ Yuwan ဟာကောလိပ်ဝင်ဝင်အင်္ဂလိပ်စာရေးချင်းစစ် TOEFL စာမေးပွဲကိုလူစားထုတ်ပြေဆိုပေးခဲ့တဲ့ကြောင်း Boston မြို့ကအစိုးရရှိနေရုံကပြောဆိုခဲ့တာပါ။သူစားပြေဆိုပေးခဲ့တဲ့ TOEFL ရလဒ်တွေနဲ့ရှိကွန်ချန်အသက်24နှစ်လေးဟောင်းအသက်22နှစ်နဲ့ရှောင်းမင်းချန်အသက်22နှစ်တို့ဟာနောက်တီစတန်တက်ဆိုပင်ဆယ်ဗေးနီးယားပြည်နယ်တက်ဆိုနဲ့အရီဇိုနာပြည်နယ်တက်ဆိုတွေကိုဝင်ဝင်ရရှိခဲ့ကြောင်းလဲကြာကြာပြီးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့၃ဆုံးဟာကောလိပ်ဝင်ဝင်တူဖယ်အောင်မတ်မရခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသူဝန်ကိုဒေါ်လာ5000လောက်ဒေါ်လာ9000လောက်ပေးပြီးလူစားပြေဆိုခိုင်းခဲ့တာလို့လဲတရားရုံးထောက်ထားတွေကိုကူကပ်ပြီးရိုက်တာတွေကဖော်ပြပါတယ်။ကောလိပ်ကျောင်းဝင်ဝင်ရခဲ့တဲ့အတွက်အမေရိကန်နိုင်ငံရဲ့ဦးကြီးဌာနကကျောင်းသားဗီဇာသူတို့အားလုံးကိုထုတ်ပေးထားတာပါ။ဖက်စီခံထားသူကျောင်းသား၄ယောက်စုံကတော့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားပြီးအပြစ်ရှိကြောင်းတရားရုံးကစုံပြတ်မယ်ဆိုရင်တော့အမြင့်ဆုံး၅နှစ်ကျက်မပူတဲ့ထောင်ဒဏ်ဖြစ်စေအနည်းဆုံးဒေါ်လာ2သိန်းခွဲတန်ခိုးဖြစ်စေအပြစ်ပေးနိုင်တယ်လို့လည်းအစိုးရရှိနေရုံကြေညာချက်ကဖော်ပြထားပါရဲ့။2015ခုနှစ်မှာတုန်းကလည်းစာမေးပွဲအစားထုတ်ပြေဆိုခိုင်းတဲ့အမှုနဲ့တရုတ်နိုင်ငံသား15ယောက်ကိုအမေရိကန်တရားရုံးဌာနကအရေးယူခဲ့ပူပါရဲ့။